နေပြည်တော်ပြည်ဆိုင်ရာလေဆိပ်မှာဖမ်းဆီးမိခဲ့တဲ့တရားမဝင်လက်နက်တွေဟာမြဝတီလမ်းကြောင်းကနေဝင်လာတဲ့လက်နက်တွေလို့ကနဦးစစ်ဆေးချက်တွေအရာသိရပြီးထွက်ပြေးလွတ်မြောက်နေတဲ့တရားခဏဦးကိုဖမ်းမိရင်တော့ဂွင်းဆက်တွေထပ်မံပေါ်လာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတော့ကိုထက်အောင်ကကသတင်းပေးပို့ထားပါတယ
်။နေပြည်တော်ပြည်ဆိုင်ရာလေဆိပ်မှာအော်တိုဝါ15ရက်မြောက်ပိုင်းကအရင်ပြည်တော်စုဝင်ကြီးအောင်ဦးတင်ဆန်းရဲ့တားဖြစ်သူပြိုးကိုတင်ဆန်းစီကနေတရားမဝင်လက်နက်နဲ့မွေးစည်းဝါးတွေကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ကနဦးစစ်ဆေးချက်တွေအရအခုလိုဖမ်းဆီးရမိတဲ့လက်နက်တွေဟာမြောက်ပြည်ဘက်ကဝင်လာတဲ့လက်နက်တွေလို့သိရပြီးဆက်လက်စစ်ဆေးမှုတွေပြုလုပ်ဆောင်ရွက်ရှိပြီးတော့ထပ်တိုးဖမ်းမိတာမရှိသေးဘူးလို့နေပြည်တော်ရဲတပ်ဖွဲ့မှရဲမှုစော်ကင်အောင်က view ကိုပြောပါတယ်
အဲဟုတ်တယ်အဲအကြမ်းမြင့်တော်လို့သိရမြောက်ပြည်အဲတပ်ဖွဲ့နိုင်ငံကနေပြီးတော့မှအဲလူမျိုးတွဲနေတာပေါ့နော်အဲလူတွဲနေတာလို့ဟိုအလုံးမကြီးတွဲလာတော့မဟုတ်ဘူးဟိုစစ်သားကိုဒလက်စာမဲစာအိုက်တိုနေနေတိုင်းနိုင်တယ်များပါဘူးဟုတ်တယ်တော့ဒီလေသူတို့စစ်နေစစ်နေစစ်နေတချို့ကမပြောဘူးမပြောဘဲနဲ့သူတို့ကတချို့ကလည်းဟိုဘက်ထောက်စစ်ဒီဘက်ထောက်စစ်နေအခုအဲ့လိုပေါ့ပေါ်လာတာပေါ့နော်သူ့ဟိုတယ်ကိုစစ်နေတဲ့ကေဝန်လုံးရဲ့ကောင်ကခေါင်းလဲမိရဲ့အဲ့လိုပါအကုန်မီလို့ပြောတယ်အဲ့ဒီပုံမှာမူတည်ပြီးတော့မှသူကသူ့ရဲ့ပါရှိရဲ့ရတယ်ဆိုတော့အဲ့ကောက်ထားနေပြန်ပြီးတော့ထောက်ပြီးပြန်စစ်လိုက်တဲ့ခါကျတော့ထပ်ပေါ်လာပြန်တယ်အဲ့ဒီလိုပေါ့အဲ့လိုအခုအဲ့လိုတတိတိထောက်စစ်နေတာပေါ့နော်နောက်ဆက်တူတာတော့လို့စေစစ်ချာတွေ့ရမရှိသေးဘူ
းဒီနေ့ဒီလူစနေရောလက်နက်21လက်ထိဖမ်းဆီးရမိစစ်ဆေးတာပြီးဖြိုးကိုတင်ဆက်တဲ့ပတ်သက်ဆက်သွယ်သူတရားခဏနှစ်ဦးမှထွက်ပြေးလို့မြောက်နေပြီးဖမ်းဆီးရမိပါကဂွင်းလက်တွေပေါ်လာနိုင်တယ်လို့ရေမှုဆိုခင်အောင်ကဆက်ပြောပါတယ
်နောက်၄ယောက်လွတ်နေရှိတယ်၄ယောက်လွတ်နေတာအဲ့ဒီအဲ့ဒီတယောက်အဲ့ဒီတယောက်ရရင်လက်တော့ထပ်ပေါ်လာနိုင်တာလားရှိသေးတယ်နော်ဖမ်းဆီးမိကြမိမှုတွေ့ရတပည့်တွေဖမ်းဆီးရဖို့၄ယောက်ရှိသေးတယ်အဲ့၄ယောက်လိုအပ်သေးတယ်အဲ့၄ယောက်လွတ်ရှိဖို့ဂွင်းလက်ကြီးတခုတော့ပို့ပြီးတော့ပြေဆိုပြီးပေါ်လာလေ
ပြည်ထောင်စုဝန်ကြီးဗကြောင်အောင်စိုးကကြံရှိရဲ့လမ်းနဲ့ဂွန်ဆက်တွေကိုဖမ်းဆီးသိမ်းဆည်းရမိဖို့ကဦးစားပေးဆောင်ရွက်နေပြီးတည်ဆဲဥပဒေတွေပေါ်ချိုးဖောက်တဲ့လုပ်ငန်းရှင်အားလုံးကိုဖော်ထုတ်ပြီးဆောင်ရွက်သွားမယ်လို့မင်းကနေပြည်တော်မှာတရင်ောက်တွေကိုပြောကြားခဲ့ပါတယ်နေပြည်တော်ပြည်ပဆိုင်ရာလေဆိပ်မှာလမ်းနဲ့မွေးဆွေးဝါးတွေဖမ်းဆီးရမိတဲ့အတွက်ထို့ကိုတင်ဆက်တဲ့အပေါင်းပါနှူးကိုနေပြည်တော်အေလာနေမီရဲစခန်းကမွေးပုံမှလက်နက်ပုံမှတွေနဲ့အမှုဝက်ဆောင်ရွက်ထားခဲ့ပါတယ်အစပထမပိုင်းဖမ်းဆီးရမိချိန်မှာတော့လက်နက်ပုံမှ19စနဲ့ဖွင့်လျာမှာလက်နက်တွေထပ်မံတွေ့ရှိခဲ့တဲ့အတွက်လက်နက်ဥတွေပုံမှ19ကနဲ့ပြောင်းလဲဖွင့်လျက်ခဲ့ပါတယ်။နေပြည်တော်ပြည်ထောင်စုလေဆိပ်မှာအော်တိုဘာ15ရက်နေ့ကတရားမဝင်လက်နက်နဲ့မွေးစည်းဝါးတွေကိုဖမ်းဆီးရမိတာနဲ့ဆက်ဆက်ပြီးရန်ကုန်နဲ့နေပြည်တော်မှာရှိတဲ့စုကိုတင်ဆန်းပိုင် ACE ရုံးတွေဟိုတယ်တွေကိုဝင်ရောက်ရှာဖွေစစ်ဆေးရကနေနောက်ထပ်တရားမဝင်လက်နက်တွေနဲ့မွေးစည်းဝါးတွေဖမ်းဆီးရမိတာပါ။ဖြုတ်ကိုတင်ဆန်းဟာ ACE လုပ်ငန်းသူအကြီးအကဲသူဖြစ်တယ်လို့နောက်ဆုံးကုနေ့ကတရားဝင်တိုင်းဒေသကြီးမြောင်းမြို့နယ်လွတ်တော်ကိုယ်စားလှယ်အဖြစ်ပြည်ခံမျိုးပါတီကနေဝင်ရောက်ဆင်နိုင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ